ဆီးရီးယားနိုင်ငံကစစ်တမ်းခံနေရတဲ့အလက်ပုံမျိုးကိုပြန်လည်တန်းယူနိုင်ခဲ့ကြောင်းအစိုးရတပ်ဖွဲ့တွေကပြောဆိုလိုက်တဲ့အတွက်6နှစ်နီးပါးကြာပြည်တွင်းစစ်မှအကြီးမားဆုံးအောင်ပွဲဖြစ်ခဲ့ပါတယ်။အလက်ပုံမျိုးမှာလုံခြုံရေးနဲ့တည်ငြိမ်မှုရအောင်ပြန်လည်ထိန်းသိမ်းနိုင်လိုက်တာဟာမဟာဗျူဟာကျတဲ့အောင်ပွဲဖြစ်တယ်လို့အကြမ်းဖက်မှုတိုက်ဖျက်ရေးမှာအရေးကြီးတဲ့အပြောင်းလဲတစ်ခုအကြမ်းဖက်သမားတွေရဲ့စီမံကိန်းတွေနဲ့ထောက်ခံသူတွေအတွက်ထိုးနှက်ချက်တည်းဖြစ်တဲ့ကြောင်းဆီးရီးယားစစ်တပ်ကြီးတဲ့ကိုယ်ကဲရေးဌာနချုပ်ကအစိုးရပိုင်းသနာသတင်းဌာနကနေထုတ်ပြန်ခဲ့တဲ့ကြေညာချက်ထဲမှာပြောဆိုခဲ့တာဖြစ်ပါတယ်။ပြည်ရင်းစစ်မဖြစ်ခင်တိုင်းပြည်မှာလူရေအများဆုံးဖြစ်တဲ့အလက်ပုံမျိုးကိုတော့2012ခုနှစ်ကစလို့ပထမဆုံးအကြိမ်ဆီးရီးယားသမ္မတဘက်ရှာအယ်အာဆတ်အစိုးရကအပြည့်အဝထိန်းချုပ်လိုက်တာပါ။အစိုးရတပ်တွေရဲ့တလားကြထိုးစစ်တွေကြောင့်နေမြေ90ရာခိုင်နှုန်းလောက်ကိုဆုံးရှုံးခဲ့ပြီးတဲ့နောက်အတိုင်းခံတပုံတွေကမြို့ကနေဆုံးခွာပေးဖို့သဘောတူခဲ့ကြတာဖြစ်ပါတယ်။တရင်တစ်ပတ်ကြာဖေးလို့ရပြောင်းရွှေ့ပေးနေတဲ့အစီအစဉ်နောက်ဆုံးအခေါက်ဖြစ်တဲ့အရက်သားတွေရဲ့နောက်ဆုံးရင်တန်းမျိုးကနေထွက်ခွာသွားပြီဆိုတဲ့သတင်းတွေထွက်လာပြီးနိုင်ပိုင်းကြာမှာပဲအစိုးရတပ်တွေကအလပုံမျိုးကိုအပြည့်အဝသိမ်းယူနိုင်တဲ့ကြေညာချက်ထွက်လာခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းဆီးရီးယားနိုင်ငံတွင်းကတချို့ဒေသတွေမှာအကြမ်းဖက်မှုတွေများလာတဲ့သတင်းတွေနဲ့အလပုံမျိုးကနေဖေးလို့ရပြောင်းရွှေ့ပေးခဲ့သူတွေရဲ့ကန့်ကျမှုကိုထောက်ပြပြီးအမေရိကန်ပြည်ထောင်စုကတော့အစိုးရရဲ့အောင်ပွဲပေါ်စိုးရိမ်နေစေဖြစ်တဲ့အကြောင်းပြောဆိုသွားခဲ့ပါတယ်။